မကြာသေးခင်ကပါကန်ကြောက်စိမ့်ဒေတာမှာမြေပြိုကျမှုကြောင့်လူပေါင်းတရာကျော်တည်ဆုံးခဲ့ရတဲ့ရဲတနာရောင်ကြီးကုမ္ပဏီပိုင်ကြောက်စိမ့်တွင်ကိုUWSA ခေါင်းဆောင်ဖြစ်တဲ့ဝေရှောက်ခန်းထိန်းချုပ်ထားတာဖြစ်တယ်လို့ Global Witness ကကြားသာပတင်းတွေကထုတ်ပေါ်ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့2014ခုနှစ် GDP တဝက်ကျော်ဝင်ငွေပမာဏရှိတဲ့အမေရိကန်ဒေါ်လာ37ဘီလီယံပမာဏရှိနေတဲ့ကြောက်စိမ့်လုပ်ငန်းကိုချုပ်ကင်ထားသူတွေထဲမှာ American ကတန်ခတ်အရေးယူထားတဲ့အရှေ့တောင်အာရှမှာအကြီးဆုံးမူရည်ရာသာတအုပ်ဖြစ်သူ UWSA ခေါင်းဆောင်တအုပ်ဖြစ်တဲ့ဝေရှောက်ခန်းအဓိကပါဝင်နေတယ်လို့လည်းလန်ဒန်အခြေစိုက် Global Witness ကပြောပြခဲ့တဲ့အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်။ကချင်ပြည်နယ်ကကြောက်စိမ့်လုပ်ငန်းတွေအကြောင်းထုတ်ဖော်ရေးသားနေတဲ့ Global Witness အဖွဲ့ကြီးရဲ့ဒီဇင်ဘာလ3ရက်နေ့ကထုတ်ပြန်လိုက်တဲ့နောက်ဆက်တွဲအစီရင်ခံစာအသစ်မှာ
အရေးအစိုးရနဲ့ငြိမ်းချမ်းရေးယူထားတဲ့UWSA ဝတ်ပြည်သွေးစည်းညီညွတ်ရေးအဖွဲ့ရဲ့ခေါင်းဆောင်တအုပ်ဖြစ်သူဝေရှောက်ခန်းဟာမြမကြောက်စိမ့်လုပ်ငန်းကိုအဓိကထိန်းချုပ်ထားသူတအုပ်ဖြစ်တယ်လို့ဖော်ထုတ်ရေးသားထားပါတယ်။မူရင်းရာသာတအုပ်လည်းဖြစ်တဲ့ဝေရှောက်ခန်းဟာကြောက်စိမ့်လုပ်ငန်းမှာသူနဲ့သူ့ရဲ့ UWSA အဖွဲ့ပါဝင်ပတ်သက်နေရာတွေကိုဖုံးကွယ်ထားတဲ့အနေနဲ့ကြောက်စိမ့်ကုမ္ပဏီတွေကိုအခြားအမည်အမျိုးမျိုးနဲ့တည်ထောင်ပြီးနောက်ကွယ်ကနေထိန်းချုပ်ထားတာဖြစ်တယ်လို့အစီရင်ခံစာရေးသားသူဖြစ်တဲ့ဂျူမန်ကူဘာက VOA ကိုပြောပါတယ်။
What we've found is that one of the most important players in the jade industry is Wasteway Gang, who is a notorious drug lord.
ဒီလိုတွေ့ရှိခဲ့တဲ့ထောက်ထားချက်လက်တွေကတော့ကြောက်စိမ့်တူဖော်တဲ့လုပ်ငန်းမှာအရေးပါဆုံးပုဂ္ဂိုလ်တူကတော့ ဝေရှောက်ခန်းဖြစ်ပါတယ်။သူဟာရှစ်တောင်အာရှဒေသမှာမက်သက်ဖက်တမင်းစီးကျွာဆေးပြားထုတ်လုပ်မှုကိုချုပ်ကင်ထားတဲ့အကြီးဆုံးမူရည်ဆေးရာသာလည်းဖြစ်ပါတယ်။ကြောက်စိမ့်ကော်မတီတွင်နဲ့ကြောက်စိမ့်နှင်းတွေပိုင်ဆိုင်မှုနောက်ကွယ်မှာသူနဲ့သူဦးဆောင်တဲ့ UWSA ဝတ်ပြည်သွေးစည်းညီညွတ်ရေးအဖွဲ့ဟာအဓိကရှိနေတာပါ။Global
Witness အနေနဲ့မြမကြောက်စိမ့်လုပ်ငန်းမှာအဓိကပတ်သက်နေတဲ့ကုမ္ပဏီရဲ့အမည်ဟာမြမတကောင် ကျောင်းရဲ့ရတနာကုမ္ပဏီဖြစ်တယ်လို့စုံစမ်းနိုင်ခဲ့ပြီးအဲ့ဒီကုမ္ပဏီကနေဖားကန်ဒေတာကကြောက်စိမ့်တွင်ပေါင်း 90 ကိုထိန်းချုပ်ထားတယ်လို့ဂျူမန်ကူဘာကပြောပါတယ်။ဒီကုမ္ပဏီကိုပိုင်ဆိုင်တဲ့သူရဲ့နောက်ကွယ်မှာဝေရှောက်ခန်းရှိနိုင်တယ်ဆိုတာကိုလည်းစုံစမ်းသိရှိခဲ့ရတယ်လို့သူကဆိုပါတယ်။ဒါ့အပြင်နိုဝင်ဘာလ 22ရက်နေ့က မြေပြိုကျမှုကြောင့်လူပေါင်း100ကျော်တေဆုံးခဲ့တဲ့ဖားကန်ဒေတာကရတနာရောင်ကြီးကုမ္ပဏီပိုင်ကြောက်စိမ့်တွင်ဟာလည်း
So Yadana Yangji is a company which some business insiders have indicated to us is also part of this grouping that is controlled.
Yadana Yangji company ha the chu ai long ngan ye twin ti dui chuma ru ko pyo pya che ya we shao khan thing chuk de usu ma pa win ni da phit par de taik sai win za sia kaun ne a che ta che ka ro pha kan ma lun ke de tadin bat ka dutiya jo ti sun ke de mie pyo cha mu ma မိသားတွေကိုသူနဲ့ကော်မတီတွေမှာတစ်ခုအပါဝင်ဖြစ်တယ်ဆိုတဲ့အချက်ပါပဲ။အဲ့ဒီကော်မတီကိုနောက်ွယ်မှာဘယ်သူပိုင်ဆိုင်တယ်ဆိုတာကိုဘယ်သူမှမသိရသေးပါဘူး။ဒါကြောင့်ဒီကော်မတီတွေဟာဘာကြောင့်ရှုပ်ရှုပ်ပွဲပွဲလှုပ်လှုပ်နိုင်တယ်လဲ။လူတွေကိုတကယ်အန္တရာယ်ပြုစေတဲ့ဒီလိုမျိုးလုပ်ရတွေလုပ်နေပြီးမဲ့တာဝန်ခံမှုရည်ယူခံမှုမရှိဘဲဘာကြောင့်လုပ်နိုင်ကြလဲဆိုတာကတော့
ကို UWSA အဖွဲ့နဲ့ငင်းကြဲရေးယူခဲ့တဲ့အရင်နာဖစစ်ဘုတ်ချုပ်ဟောင်းတွေကချပေးခဲ့တာဖြစ်တယ်လို့အစင်ခန်းစာမှာရေးသားထားပါတယ်။ဒါကြောင့်မကြခင်တက်လာမဲ့အစိုးရတဲ့အနေနဲ့ဖြည့်ရှင်းဆောင်ရွက်တဲ့အပိုင်းနဲ့ပတ်သက်လို့လဲဂျူမန်ကူဘားက VOE ကိုအခုလိုပြောပါတယ်။
The biggest thing we found both in this research and through the other research we've done into who's involved in the jade trade.
ကျောင်းစီရောင်းဝယ်တဲ့လုပ်ငန်းမှာဘယ်သူတွေပါဝင်လှုပ်ဆောင်နေတယ်ဆိုတာကိုကျမတို့သုတေသနပြုစုတဲ့ဒီအစီရင်ခံစာမှာရောအရင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာရောအဓိကတွေးရှိခဲ့တာကတော့ဒီ company တွေကိုဘယ်သူကပိုင်တယ်လဲဘယ်သူကထိန်းချုပ်တယ်လဲဆိုတာကိုဖော်ထုတ်နိုင်ဖို့ကဘယ်လောက်အရေးကြီးတယ်ဆိုတဲ့အချက်ပါပဲ။ကျမတို့ရဲ့စန္ဒအရာကတော့နောက်တက်မဲ့မြန်မာအစိုးရရောဒီလုံငန်းမှာကူညီနေတဲ့နိုင်ငံတကာအဖွဲ့တွေအနေနဲ့ရောဒီကော်မတီတွေကိုဘယ်သူကကြိုးကင်နေတယ်ဆိုတာနဲ့ပတ်သက်လို့အချက်လက်တွေတိတိကျကျသိဖို့စူးစမ်းကြပြီးဒီတမ်ဘူးရှိလာတဲ့ကြောက်စင်းလုံငန်းနဲ့ပတ်သက်တဲ့အချက်လက်တွေကိုရယူနိုင်ဖို့ပါပဲ။နောက်လာမယ့်လအနည်းငယ်တွင်မှာ EITI သဘာဝတရားစတ္တတူဖော်မှုထင်သာမြင်သာရှိရေးအဖွဲ့ကြီးကအစီရင်ခံစာတွေထုတ်ပြန်တော့မှာဖြစ်ပါတယ်။အဲ့ဒီကြရင်အရေးကြီးတဲ့အချက်တစ်ချက်ကတော့နိုင်ငံရဲ့သဘာဝတရားစတ္တပစ္စည်းတွေကိုဘယ်သူတွေကထိန်းချုပ်ထားကြလဲဆိုတာကိုသိနိုင်အောင်ဖော်ထုတ်ပေးနိုင်ဖို့ပဲဖြစ်ပါတယ်။
တ
ကြာသပတေးနေ့ကထုတ်ပြန်တဲ့ Global Witness ရဲ့အစီရင်ခံစာမှာ ဝေရှောက်ခန်းနဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေပတ်သက်နေတဲ့အထောက်အထားတွေကိုလည်းဖော်ပြထားပါတယ်။အဓိကကတော့တရုတ်နဲ့ဟောင်ကောင်မှာရှိနေပါတယ်။ဒါပြင်အမေရိကန်ဆက်ရန်နေရာအကြီးစားကုမ္ပဏီကြီးဖြစ်တဲ့ကက်တာပီလာနဲ့လည်းဝေရှောက်ခန်းနဲ့နီးစပ်တဲ့လူဟာအနီးကပ်စီးပွားရေးဆက်ဆံမှုတွေရှိနေတယ်ဆိုတာကိုအထောက်အထားတွေနဲ့ဖော်ပြထားပါတယ်။ဒါပေမဲ့ဒီဆွဆွဲချက်နဲ့ပတ်